တောင်ကြီးဒေမရှိတဲ့ဆစ်ရှော့စကန်သုံးခုလောက်မှာကုဆတ်များတဲ့ယာရီသုပ်ပွေးပုံစံအပြားနာတွေများနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေကြသူတွေကဆိုပါတယ်ဒီသတင်းကို VOA သတင်းတော်မိုင်းအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြရီတောင်ဘက်ခြမ်းတောင်ရင်မြဘေးမှာရှိတဲ့ပလောတပို့စစ်ဘေးရှောင်စကန်အပါဝင်စကန်သုံးခုလောက်မှာကုဆတ်များနဲ့ယာစီတုပ်ကွေးအတွင်ဖြားနာမှုတွေဖြစ်ပေါ်နေတယ်ဆိုပြီးစီဘေးဆောင်စခန်းကိုအစားအသောက်တွေကူညီပေးနေသူတို့ဖြစ်တဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟုတ်ဖြားနာမှုပါဗျာအဲ့ဒီမျိုးစစ်ဆောင်စခန်းတွေပေါ့စစ်ဆောင်စခန်းတွေကလူများတဲ့စခန်းတွေပေါ့ဒီစခန်းတွေကိုကျွန်တော်တို့လည်းဆက်သွယ်ရှိတာတော့အဲ့ဒီဟိုထီလောက်ကောလည်းဆက်သွယ်ရှိတယ်အဲ့ဒီဘလောတပုတ်လည်းဆက်သွယ်ရှိတယ်နောက်တစ်ခုကဟိုကြောက်ခတ်ပေါ့နော်ဟိုအများကြီးဖြစ်နေတာဗျာအများကြီးဖြစ်နေတော့ကူးဆက်မှုတွေလည်းများတယ်ဟိုတနည်းအားမှာဖြစ်လို့ရှိရင်တအိမ်လုံးဖြစ်တာပေါ့ဗျာအဲ့ဒီမျိုးပေါ့ဒီစမီးရများတယ်ဆိုတော့အကူအညီအများကြီးလိုအပ်နေတယ်အဓိကတော့ဟိုဘောပေါ့ဟိုတုပ်ကွေးဖြစ်တယ်နောက်တစ်ခုကတုပ်ကွေးနဲ့ရောပြီးတော့နောက်ငဖျားပါဖြစ်လာကြတယ်ဖြစ်လာကြတော့အဲ့မှာဟိုဘယ်လိုခေါ်မလဲဟိုစီဝါမလုံလောက်မှုတွေလိုပါလို့အဲ့ဒီမျိုးအများကြီးကြောင့်နေတာ
ကိုဗစ်လက္ခဏာဆန်ဆန်နေလဲဖြစ်နေပြီးချောင်းဆိုးတာအဖျားကြည့်တာဝမ်းလျှောတာတွေလည်းဖြစ်နေပါတယ်ပလောတပုတ်စခန်းကတော့စခန်းကြီးတစ်ခုဖြစ်ပြီးအဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာစစ်ဘေးရှောင်တွေအစုဝေး10ခုလောက်ရှိပြီးပလောတပုတ်မှာတော့လူရေ3000လောက်နေထိုင်နေပါတယ်အခုဆိုရင်စားနပ်ရိက္ခာသာမကစေးဝါးတွေပါအရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ
်ဟုတ်ချာတော့အဓိကတော့ဟောပေါ့ညာဟိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပေါ့အခုဟိုအရင်တော့လိုအပ်တာစေးဝါးပေါ့စံစီစာငွေဥကျတော့အဲ့ဒီစားကြရပေါ့ဗျာအဝူကတော့ဆေးဝါးပါဇူနီ
ဘလောတပုတ်စစ်ဘေးရှောင်စခန်းကတော့လေးကေပေါ်ငင်းရည်မျိုးတက်မှာတိုက်ပွဲဖြစ်ချိန်ကစလို့စစ်ဘေးရှောင်ရတာနှစ်နှစ်ခွဲကျော်ကာလကိုရောက်ရှိလာပြီဖြစ်ပါတယ်ဘလောတပုတ်ကတော့တောင်ရင်မြစ်ကမ်းဘေးမှာပဲအင်ဘက်တဲတွေနဲ့တိစောက်ထားပြီးဘလောတပုတ်ကစောဝါလေးမဲထော်တလေးလေးကေကောဖလူဝလေးရတဲ့ကိုစတဲ့ခြေရွာတွေကနေရပြန်မရတဲ့ဒေသခံတွေနေထိုင်နေကြတာဖြစ်ပါတယ်။အဲ့ဒီစခန်းမှာကလေး300ကျော်ရှိပြီးထီလောက်ပေါ်နေရာနဲ့တောက်ခက်နေရာတွေမှာလည်းကလေးတွေရှိနေပါတယ်။အခုဆိုရင်ကူးဆက်မှုဖြားနာမှုတွေများတဲ့အတွက်ကလေးငယ်တွေကိုကြောင်းမလွတ်ပဲအိမ်မှာပဲနေထိုင်ခိုင်းရတယ်လို့ဆိုပါတယ်။တောင်ရင်ကြီးတစ်လျှောက်မှာလက်တလုံးစစ်ဘေးရှောင်ဥယျာဉ်4500ဝန်းကျင်ရှိပြီးအခုဆိုရင်စားနပ်ရိက္ခာနဲ့စီးဝါးတွေအရေးပေါ်လိုအပ်နေပါတယ်ရှင်။